ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မှာလည်လာသွားမဲ့ဥပုသ္စာပြေသင်ခန်းစာရဲ့ခေါင်းစဉ်ကတော့ခရစ်တော်ရှင်ဒိန်လကျမ်းဤဗဟုချက်မှဖြစ်ပါတယ်။ရှင်လုကာခရစ်ဝင်ခန်းကြီး24ငွေ25ကနေ29ရှင်ယောဟန်ခရစ်ဝင်ခန်းကြီး5ငွေ39နဲ့ကိုရိန္သုဩဒါစာဒုတိယဆောင်ခန်းကြီး1ငွေ19-20ကိုဖတ်ပါမယ်။ခရစ်တော်ရှင်ဟာဘယ်လိုမျိုးသောနည်းနဲ့နှုတ်ကပတ်တော်ရဲ့ဗဟုချက်မှဖြစ်ရတာလဲဆိုတာကိုကြည့်ကြပါစို့။ကိုတော်ကလည်းပြောဖက်ဟောပြောသောစကားများကိုယုံနိုင်အောင်ဉာဏ်မရှိစိတ်ခိုင်မာသောသူတို့ခရစ်တော်သည်ဤသို့ပင်အသေးခံ၍မိမိဘုံစည်းစိမ်တော်ကိုဝင်စားရမည်မဟုတ်လောဟုမိန့်တော်မူ၏ထိုအခါမောရှေ၏ကျမ်းစာမှစ၍ပရောဖက်တို့၏ကျမ်းစာများ၌ကိုတော်ကိုရည်မှတ်၍ရေးထားသမျှသောကျမ်းစာချက်အနှက်ကိုရှင်းလင်းစွာဖော်ပြတော်မူ၏ကျမ်းစာအားဖြင့်ထာဝရအသက်ကိုရမည်ဟုစိတ်ထင်နှင့်သင်တို့သည်ကျမ်းစာကိုစစ်စစ်ကြည့်ရှုကြ၏ထိုကျမ်းစာပင်ငါ၏သက်သေဖြစ်၏ငါမဆာ၍တီလွာနုနှင့်တိမောသေတို့သည်တင်တို့အားဟောပြောသောဖျားသခင်၏သားတော်ယေရှုခရစ်သည်ဟုတ်မှန်၏ဟု၍၎င်းမဟုတ်မမှန်ဟု၍၎င်းမဆိုလိုဘဲကိုတော်မှာဟုတ်မှန်၏ဟု၍သာဆိုလိုသည်ထိုသခင်မှာဖျားသခင်၏ဂတိတော်ရှိသမျှတို့သည်ငါတို့အားဖြင့်ဘုံအတရေတော်ကိုထင်ရှားစေခြင်းအလို့ငါဟုတ်မှန်၏ဟု၍၎င်းအာမင်ဟု၍၎င်းဖြစ်သည်ဆိုပြီးတော့ဖော်ပြထားပါသည်သခင်ယေရှုဟာဘာကြောင့်နှုတ်ကပတ်တော်ရဲ့အချက်အချာဖြစ်ရတယ်ဆိုတာကိုမေကွန်းထုတ်ဖို့မလိုအပ်ပါဘူး။ဒိုင်လကျမ်းမှာလည်းပဲသခင်ယေရှုဟာအချက်အချာဘိုးနေရာမှာရှိပါတယ်။ဥပမာပြောရမယ်ဆိုရင်တော့ဒိုင်လခန်းကြီး1ဟာအကန့်အသတ်ပြည့်ပြည့်စုံစုံမဖော်ပြနိုင်သေးတော့လည်းပဲဒိုင်လဟာသခင်ခရစ်တော်အားဖြင့်တွေ့ကြုံခံစားခဲ့ရတာကိုမှတ်ချက်ပြုထားပါတယ်။ကောင်းကင်ရွှေနှန်းကိုဆွန့်ပြီးတော့ဒီလောကအပြစ်နှွန်ထဲမှာကြီးစိုးနေတဲ့မှောင်မိုက်ရဲ့အရှင်ကိုရင်ဆိုင်ဖို့ရောက်လာပါတယ်။ထို့နည်းတူဒိုင်လနဲ့အပေါင်းဖော်တွေဟာခရစ်တော်ရင်ဆိုင်ရမယ့်အမှောင်ထုလွှမ်းမိုးတဲ့ဘာဗလုန်ထုံးစံဓလေ့မျိုးကိုရင်ဆိုင်ခံစားခဲ့ကြရပါတယ်။ဒိန်လအခန်းကြီးနှစ်မှာတော့နောက်ဆုံးကာလအချင်းအရာနဲ့လူလက်နဲ့မလုပ်တဲ့ကြောက်တုံးလို့တင်စားတဲ့ခရစ်တော်ရဲ့နိုင်ငံတော်ဟာလွန်သွားခဲ့တဲ့တိုင်းနိုင်ငံအလုံးစုံရဲ့နေရာမှာဝင်ရောက်နေရာယူမဲ့အကြောင်းဖော်ပြထားပါတယ်။ဒိန်လအခန်းကြီး3မှာတော့တစ္ဆာရှိအစီခံတွေနဲ့အတူခရစ်တော်ဟာလောင်မြိုက်လက်ရှိတဲ့မိဖို့ထဲမှာပဲအတူရှောင်လန်းနေတဲ့အကြောင်းဖော်ပြပါတယ်။ဒိန်လခန်းကြီး၄မှာတော့နေဘုကနေဇာမင်းကြီးကိုအချိန်အပိုင်းအခြားကန့်သက်သတ်မှတ်ပေးခြင်းဟာမင်းကြီးအနေနဲ့ကောင်းကင်ဘုံရဲ့ဥပဒေကိုသဘောပေါက်စေဖို့ဖြစ်ပါတယ်။ထာဝရဘုရားဟာကောင်းကင်ကနေအုပ်ချုပ်လျက်ရှိတယ်ဆိုတာကိုသတိပေးပြီးတော့ခရစ်တော်ဟာလူသားဖြစ်တဲ့အကြောင်းဒိန်လနဂရီကျန်ခန်းကြီး9ငယ်23ကအတည်ပြုထားပါတယ်။နိုင်ငံတော်ကိုအုပ်ချုပ်ပိုင်ခွင့်ရှိတယ်လို့လည်းပဲဖော်ပြပါတယ်။ဒိန်လခန်းကြီး9မှာဆူယုတ်တဲ့မင်းဘေလရှားစာအကြောင်းနဲ့ဘာဗလုန်အင်ပါယာကြီးညာတွင်ချင်းရန်သူပါရှန်တွေရဲ့လက်ထဲကိုကျဆုံးသွားခြင်းကိုရေးသားထားပါတယ်။ရှုပ်ထွေးတဲ့ဘာဗလုန်ကိုမင်းလို့အုပ်ချုပ်တဲ့စာတန်ကိုသခင်ခရစ်တော်နဲ့သူ့ရဲ့ကောင်းကင်တမန်ဘိုးချေတွေအပြီးသက်ချေမုန်းပြစ်မဲ့အတိတ်နမိတ်အရေးဖြစ်ပါတယ်။ဒိန်လခန်းကြီး6မှာတော့ဒိန်လထောင်ချောက်ဆင်ခံရသလိုမတရားဆွဆွဲတဲ့အတန်တွေဟာယေရှုရှင်ဒီဟုသောရေပြိုဟိတ်မင်းကြီးကိုလည်းမတရားဆွဆွဲဆန့်ကျင်ခြင်းဖြစ်ပါတယ်။ဒါရိမင်းကြီးဟာဒိန်လကိုကယ်ထုတ်လို့တော်လည်းပဲမအောင်မြင်ပါဘူး။ထို့နည်းတူပိလက်မင်းကြီးဟာယေရှုကိုကယ်ခြင်းတော်လည်းပဲမအောင်မြင်ခဲ့ပါဘူး။ဒိန်လခန်းကြီး9ကတော့လူသားတော်သခင်ခရစ်တော်ဟာမိမိရဲ့လူမျိုးကိုအုပ်စိုးဖို့နိုင်ငံတော်ရဲ့အာဏာကိုခံယူလိုက်ခြင်းဖြစ်တဲ့အကြောင်းရေးသားထားပါတယ်။ဒိန်လခန်းကြီး10မှာတော့ခရစ်တော်ဟာကောင်းကင်တဲတော်အတွင်းမှာယေပြောဟိတ်မင်းကြီးအဖြစ်အမှုတော်ဆောင်ရွက်တဲ့အကြောင်းဖော်ပြထားပါတယ်။ဒိန်လအခန်းကြီး9မှာတော့သခင်ခရစ်တော်ဟာမိမိကိုယ်ကိုရစ်ကောင်အဖြစ်တင်လူပူဇော်ခြင်းကြောင့်ဖျားရှင်နဲ့သူ့ရဲ့လူမျိုးအကြားမှာပြင်းညင်တရားသက်ကိုပြန်လည်တည်စေတဲ့အကြောင်းဖော်ပြထားပါတယ်။ပြီးတဲ့နောက်မှာတော့ဒိန်လအခန်းကြီး10ရာနေ7နှစ်အထိရတော့ခရစ်တော်ရှင်ဟာမိခေလကောင်းကင်တမန်တို့ရဲ့ဗိုလ်ချုပ်အမိတ်ပေးပိုင်သူဖြစ်ပြီးတော့နတ်ဆိုးရဲ့အင်အားစုကိုအောင်မြင်ပြီးတော့ဖျားရှင်လူတွေကိုတင်မင်းရဲ့ချုံအောင်ချင်းကနေလွတ်မြောက်စေတဲ့တကူတော်အရှင်ဖြစ်တဲ့အကြောင်းတင်ဆက်ရေးသားထားတာတွေ့ရမှာဖြစ်ပါတယ်။ဒီတို့ကြောင့်ခရစ်တော်ကိုဒိန်လကျမ်းရဲ့အချုပ်အခြာဗဟုချက်မှလို့ကျွန်တော်တို့သတ်မှတ်ဖို့ဖြစ်ပါတယ်။ဒုက္ခပင်လည်းဝင်နေတဲ့အချိန်ဒါမှမဟုတ်ကျွန်တော်တို့ကောင်းစားနေရတဲ့အချိန်တွေမှာယေရှုရှင်ကိုအသက်တာရဲ့ဗဟုချက်မှအချုပ်အခြာမှထားဖို့စိတ်ရှိပါသလား။အဲ့လိုပြုလုပ်လှုပ်ဆောင်ဖို့အလွန်အရေးကြီးတယ်ဆိုတာကိုရောကျွန်တော်တို့သိပါသလား။ဒိန်လနဂရီကျမ်းထဲမှာသခင်ခရစ်တော်ဟာအချုပ်ချဖို့အချက်မှဖြစ်တယ်လို့ကျွန်တော်တို့ရဲ့ဘဝတက်တာမှာလည်းပဲ အဓိကကြတယ်ဆိုတာကိုသိရှိစေဖို့အတွက်တနင်္ဂနွေနေ့ဥပုသ်စာပြေသင်ခန်းစာကဖော်ပြထားပါတယ်။